ရိုဂျာအချက်တဲနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့ဝေဖန်မှုတွေကိုအပြင်းထန်ခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အနေနဲ့စစ်တပ်နဲ့ပတ်သက်လို့အဲ့ဒီအချိန်ကဘလို့များရက်တီသဘောထားရှိခဲ့ပါသလဲသူရဲ့စီးပွားရေးကြံပေးပုဂ္ဂိုလ်ဩစတြေးလျစီးပွားရေးပညာရှင်ရှွန်တန်နဲ့ကိုအာနာသိမ့်ပြီးပြီးချင်းမှာစစ်ကောင်စီကဘာကြောင့်အမှုတွေဖမ်းဆီးခဲ့ပါသလဲအချင်းတော်ထဲမှာရပောင်း650နေကြပြီးမနစ်မွေမာလာကလူငင်းချမ်းသာကုန်းနဲ့လွန်မြောက်လာတဲ့ရှွန်တန်နဲ့ကိုမိုင်းရင်ကျနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်
Hi, Sean. I'm so glad to see you and welcome to the program.
Thank you very much. Thank you for inviting me.
So let's start with your book, which is about to release soon. The title
Sean,
is...
Sean, I could tell you how to do this. It's very good. An unlikely prisoner lo ami pe tha de shao ye sao ga. Myanmar nai ngan ga a chin thong ne ma ni ge de a twe chong ni ko yee ta tha de the ma ho patthama song ni ne di...ဒီစာအုပ်ကိုအားပေးမှုတွေထဲမှာပေါ့နော်ဒီနေပြည်တော်ကစစ်ကောင်းဆောင်ကနေပြီးတော့ဒီစာအုပ်ကိုမဖတ်နဲ့ဆိုပြီးတော့ပြောတယ်ဆိုတဲ့အကြောင်းရှောင်ရေးထားတာတွေ့ရပါတယ်ဆိုတော့ဘာကြောင့်မြန်မာစစ်ကောင်းဆောင်တွေကရှောင်ရဲ့စာအုပ်ကိုလူတွေကိုမဖတ်စီချင်တာပါလဲရှင
် I guess the main reason is that I tell the truth
အဓိကအကြောင်းရင်းကတော့သူတို့ကျွန်တော်ကိုဘယ်လိုဆက်ဆံခဲ့တယ်ဆိုတာနဲ့ပတ်သက်ပြီးတော့အမှန်တမ်းပြပြသသားရေးသားထားလို့ပါပေါ်ပြီးတော့ရေးကြည့်တာကကျွန်တော်နဲ့အတူထောင်ထဲမှာတွေ့ဆုံခဲ့တဲ့ကျွန်တော်တငယ်ချင်းတွေကိုပါထောင်အောင်နာဝတီကဘလူးဆက်ဆန့်ပြုမှုကြတယ်လဲဆိုတာတွေကိုကျွန်တော်ရေးသားထားပါရတယ်။အဲ့ဒီထဲမှာအချင်းတော်တွေအတွေ့အကြုံတွေကျွန်တော်ကိုနေပြီးတော့တရားရုံးမှာရုံထုတ်ဆစ်ဆီးတာတွေအကုန်လုံးပါပါရတယ်။နောက်ပြီးတော့ဒေါ်ဆန်းစစ်ကြီးအကြောင်းကိုလည်းကျွန်တော်အဓိကရေးထားတယ်လို့ကျွန်တော်နဲ့အတူထောင်ကြခဲ့ကြတဲ့ပြည်ပြင်ပြောင်းလဲရေးသမားတွေရဲ့အကြောင်းတွေလည်းပါပါရတယ်
။ Can you talk about the most
ဒါဆိုရင်ထောင်ထဲမှာရှောင်းတွေ့ကြုံခဲ့ရတဲ့အထင်မှာပေါ့နော်မေးမရနိုင်တဲ့အဖြစ်အပျက်တွေကိုပြောလို့ရမလားစစောကပြောသွားတဲ့အထင်မှာဒီအခြားအကျဉ်းသားတွေကရှောင်းကိုကူညီကြတယ်ဆိုတော့အဲ့ဒီထဲမှာဒီနိုင်ငံရေးအကျဉ်းသားတအုပ်ဖြစ်တဲ့မွတ်စလင်တအုပ်အသက်ခံခဲ့ရတဲ့အခြေအနေကိုလည်းရှောင်းကအရင်ဆုံးကပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့လည်းပြောထားတာရှိရဲ့ဆိုတော့လေ
I mean to begin with the sad and the bad story
ဟုတ်ပါလေဝန်ထဲဆရာနဲ့ဆိုးရတဲ့ထောင်ထဲအတွေ့အကြုံကိုရင်ဆပြောရမယ်ဆိုရင်တော့အဆိုးဆုံးကဥက္ကမောင်ရှိပါကျွန်တော်ကတော့သူ့ကိုရာကွက်ပြီးလို့သိထားပါတယ်သူသေဆုံးတဲ့သတင်းကိုကြားတဲ့အချိန်မှာအတော်လေးကိုတုန်လှုပ်ဝမ်းနေမိခဲ့ပါတယ်သူဟာအင်းစိန်ချင်းထောင်ထဲမှာကျွန်တော်ကိုအကာအကွယ်ပေးခဲ့တဲ့သူဟာထမင်းလဲချက်ကောင်းပါလေအင်းစိန်ချင်းထောင်ထဲကဆိုးရလာတဲ့ထောင်တမင်းထောင်ဟင်းတွေကိုတကယ့်ကိုကောင်းတဲ့ဟင်းထမင်းဖြစ်အောင်လို့ချက်ကျွေးခဲ့တဲ့သူဟာကျွန်တော်မွေးနေ့အတွက်ဆိုပြီးတော့မွေးနေ့ကိတ်ကိုလည်းဖုတ်ပေးခဲ့ပါတယ်ကျွန်တော်နဲ့ဘေးချင်းကပ်ရဲ့အချုပ်ခန်းကသူ့ရဲ့ခန်းမှာ2021ခုနှစ်ဖေဖော်ဝါရီလစစ်အာဏာသိမ်းချိန်ကျွန်တော်ကိုဖမ်းပြီးတော့အင်းစိန်ထောင်မှာ6လနေခဲ့တဲ့ချိန်မှာသူနဲ့တွေ့ခဲ့တာဖြစ်ပါတယ်။နောက်ပိုင်းဒေါ်စုနဲ့တခြားဝင်ကြီးတွေနဲ့တူရုံးတင်စစ်ဆေးဖို့ကျွန်တော်ကိုနေပြီးတော့ပို့လိုက်တဲ့ချိန်မှာတော့သူနဲ့မတွေ့တော့ပါဘူး။အဲဒီနောက်ကျွန်တော်အင်းစိန်ထောင်ကထွက်ပြီးတော့တလားကြာမှာသူ့ကိုထောင်ဆောင်တချို့နဲ့ကျင်းသားတချို့ကဝိုင်းပြီးတော့ရေးရဆက်ဆက်တက်ပြစ်လိုက်ကြတယ်ဆိုတဲ့သတင်းကျွန်တော်ကြားခဲ့ရပါတယ်။ကျွန်တော်မြန်မာအချင်းထောင်တွေမှာဖြတ်တန်းခဲ့ရတဲ့အခြေအနေကအမျိုးမျိုးပါ။ကျွန်တော်ကစစ်ကြောရေးစခန်းမှာနှစ်လကြာချုံအောင်စစ်ဆေးပြီးတဲ့နောက်အင်းစင်ထောင်ကိုပြန်ပို့တဲ့အချိန်မှာပိုင်ရဲသူလူမျိုးလူငယ်ငယ်ကြီးကျင်းသားတွေနဲ့တွေ့ခဲ့ပါတယ်။ကျွန်တော်အခုလို VOA နဲ့မင်းမြန်ကန်းကိုသူနာထောင်နေလောက်တယ်လို့လည်းကျွန်တော်တွေးမိပါတယ်။စစ်ကြောရေးမှာထီးကျန်ချုံအောင်ခါပြီးတော့အင်းစင်ထောင်ကိုပထမဆုံးချိန်ကျွန်တော်ကိုရှေ့ပြောင်းတဲ့အချိန်မှာပိုင်ရဲသူကသူကိုယ်တိုင်ချင်းကြနေပေမဲ့ကျွန်တော်ကိုစိတ်အားမငယ်ဘူးအောက်ပြေးစကားပြောခဲ့တာတွေကိုကျွန်တော်ဘတော်မှမမိပါဘူး။
So do you think Dong San Suu Kyi
နေပြည်တော်တရားရုံးမှာ Dong San Suu Kyi နဲ့တူတရားရုံးထွက်တဲ့အချိန်တွေမှာဒီအာဏာသိမ်းမှုကိုလူတို့ကဟိုစန့်ကျင်လှုပ်ရှားတာတွေကဒေါ်ဆန်းစုကြည်သိမယ်လို့ထင်ပါလားရှင
် That's a wonderful question. I'm so pleased you asked it because it gives me an opportunity to
သိကောင်းတဲ့မိကုံးပါဒီမိကုံးဖြည့်ခွင့်ရတဲ့အတွက်ကျွန်တော်ကျေနပ်မိပါတယ်ဒေါ်စုဟာအပြင်ကအခြေအနေတွေကိုကောင်းကောင်းသိနေပါတယ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လူလှုပ်ရှားမှုတွေကိုသူသိနေခဲ့ပါတယ်ကျွန်တော်ကိုယ်တိုင်ဒီကြောင်းတွေကိုသူနဲ့တွေ့ဆုံတဲ့ချိန်ပြောပြတော့သူတိတ်ကိုအခြေအနေအားရတာတွေ့ရပါတယ်။ကျွန်တော်ကြားသိရသမျှဆရာနာတိတ်မှုကိုစန့်ကျင်တဲ့ပြည်သူတွေရဲ့လှုပ်ရှားမှုတွေကိုကျွန်တော်သူ့ကိုပြောပြတဲ့ချိန်မှာသူပြန်ပြောတဲ့စကားကိုကျွန်တော်ဘယ်တော့မှမမိပါဘူး။ပြည်သူတဦးချင်းစီအတွက်သူအရန်ဂုံယူတယ်လို့ဒေါ်စုကပြောခဲ့ပါတယ်။အထူးဖြစ်လူငယ်တွေအတွက်သူဂုံယူမိတယ်လို့ပြောပါတယ်။ဒီမိုကရေစီစနစ်ရဲ့အရသာကိုဒီလူငယ်တွေကနှစ်နှင်းငယ်ပဲကြုံတွေ့ခဲ့ရပေမဲ့သူတို့ကဒီစနစ်ကိုတံမိုးထားခုခံကာကွယ်လို့စိတ်အပြည့်ရှိတာကိုသူတွေ့ရတဲ့အတွက်အရင်ပဲဝမ်းသာမိတယ်လို့ဒေါ်စုကကျွန်တော်ကိုပြောပါတယ်
။ So before the takeover of power, Dong San Suu Kyi
ဒါပေမဲ့အာဏာမသိမ်းခင်ကဒေါ်ဆန်းစုကြည်ရဲ့လူခွင့်ရေးပေါ်ယက်တီချက်နဲ့ပတ်သက်ပြီးတော့နိုင်ငံတကာကအတော်လေးကိုဝေဖန်ခဲ့တာရှိခဲ့ပါတယ်။ shaw ni ne ga di nai ne no a dai ming gan pauk ku dong san su ji ne ga ho a ni ka a chan pi ga da ri le shi ga da so ro sit tet ne pat tet lu shin yin a ri a chain ga dong san su ji ye yet di jet ko blu ni nge le shin
Look, again, another wonderful question. It gives me opportunity. One of the things I do in the book is talk...
Daga alun kaun ne nao ta mi gong tkulu chano pyo jen wale. Chano sao ma do su ne patta bilo ari chong yi thara gu chano aku pyo gong ya re tpo wa. Lu mien gwe nao gwe ma luri ma tigre do su bari loke le su ra chano sao ma yi ta ta ware. Tu tpi je kai ne ta cha ni ari ma chibye ke re chi ni ri ne patta lu dong san su ji gu bian chan wibang ye ja ware. Da ule tu ti ware. ဒါလိုမျိုးဝေဖန်မှုတွေကိုခံနိုင်ရှိပေမဲ့နောက်ွယ်မှာဘာတွေလုပ်နေတယ်လဲဆိုတာကိုဒေါ်စုအနေနဲ့ပြောပြလို့မရနိုင်ခဲ့ပါဘူး။ကျွန်တော်စာအုပ်မှာရေးသားတဲ့အထက်ကဥပမာပြပြောရမယ်ဆိုရင်တော့အာဏာသိမ်းမှုမတိုင်ခင်ကတည်းကစစ်တပ်ပေါ်မှာစီးပွားရေးအရပြစ်မှတ်ထားဖိအားပေးဖို့ကျွန်တော်ကြိုးစားနေခဲ့တာကိုဒေါ်စုသိနေပါတယ်။ဒါကြောင့်လည်းအာဏာမသိမ်းခင်မြန်မာပြည်ကိုကျွန်တော်ရောက်နေတဲ့အကြောင်းရင်းကလည်းဘသူတွေဟာအဓိကချိုးပေါက်သူတွေဖြစ်တယ်လဲ။ဘသူတွေမှာတာဝန်ရှိနေတယ်လဲဆိုတာတွေကိုအတိအကျသိရဖို့စုံစမ်းဖော်ထုတ်ဖို့ဖြစ်ပါတယ်။တခြားသူတွေဆိုရင်တို့လိုမျိုးဒေါ်စုဟာစစ်တပ်ရဲ့လိုရတွေနဲ့ပတ်သက်လို့အများအမ်းပူပင်နေတာဖြစ်ပါတယ်။ဒါပေမဲ့လည်းသူ့အနေနဲ့ဒါရီကိုလူသိရှင်ကြားထုတ်ဖော်ပြောဆိုလို့မရနိုင်ခဲ့ပါဘူး။ဒါကြောင့်မို့နေပြီးတော့တရားရုံးမှာအဓိကသူ့ကိုဆွေးချက်တင်တဲ့အထက်မှာစစ်တပ်ကတင်ပြခဲ့တဲ့စာရေးစာရမ်းတွေထဲမှာရခိုင်ပြည်နယ်နဲ့တခြားနေရာတွေမှာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုရပ်တန့်ရေးစီးပွားရေးအရာပိတ်ဆို့ရေးယူဖို့ကျွန်တော်ပြုစုထားတဲ့အကြောင်းအရာတွေပါဝင်ခဲ့ပါတယ်။ဒါကြောင့်လက်ရှိလူတွေသိထားတဲ့အခြေအနေတွေကတမျိုးဖြစ်နေပေမဲ့အမှန်တရားအတွက်တချို့အရာတွေကိုအနာဂတ်ကအကဲဖြတ်ဆုံးဖြတ်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ်